မေလ9ရက်နေ့ကနေစက်တင်နေ့အထိအင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးအတွင်းမြန်မာနိုင်ငံရဲ့အကြက်အတဲကိစ္စဟာအဓိကဆွေးနွေးစရာတစ်ခုဖြစ်လာမယ်လို့သတင်းမှန်တွေကပြောကြပါတယ်။အာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့ကြိုတင်ပြင်ဆင်ထားတဲ့အစည်းအဝေးအပြီးသက်ထုတ်ပြန်ချက်မူကြမ်းထဲမှာတော့အာဆီယံအနေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုအပြင်းထန်ကန့်ကွက်ရှုံချပြီးအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားတယ်လို့ AFP သတင်းမှဖော်ပြပါတယ်။AFP ကရထားတဲ့ထုတ်ပြန်ချက်မူကြမ်းထဲမှာမြန်မာနိုင်ငံရေးကိုငြင်းငြင်းချမ်းချမ်းအပြေထုံနိုင်မဲ့အားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်လာဖို့ဆိုရင်အကြံဖက်မှုတွေရပ်တန့်ခြင်းကလာတစ်ခုဒီတော့အခင်အကျင်းဖြစ်လိမ့်မယ်လို့ဖော်ပြထားတယ်လို့ဆိုပါတယ်။အကြံဖက်မှုတွေရပ်တန့်ပြီးတော့ဆွေးနွေးပွဲဖြစ်လာဖို့ဆိုတဲ့အာဆီယံအဖွဲ့ကြီးရဲ့မြန်မာအရေးပုံသဘောထားတဲ့လွန်ခဲ့တဲ့နှစ်နှစ်ကလေးကထုတ်ပြန်ထားပေမဲ့လက်တွေ့ဖြစ်မလာသေးတဲ့အပေါ်ဝေဖန်မှုလည်းရှိနေပါတယ်။ငြင်းချမ်းရေးဖြစ်ရှင်မှုအာဆီယံကတိတ်တုံနေချိန်မှာပဲအတိုက်အခံအဖွဲ့တွေထိန်းချုပ်ထားတဲ့ခြေရွာတွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့လူတရာကျော်တေဆုံခဲ့ရပြန်ပါတယ်။